မကြခင်မှာကျင်းပါတော့မယ့်2005အထွေထွေရွေးကောက်ပွဲကျင်းပတဲ့အခါမြန်မာသတင်းမီဒီယာသမားတွေလက်ဆွဲကင်ဆောင်ထားတဲ့ရွေးကောက်ပွဲဆိုင်ရာလမ်းညွှန်ချက်တွေကိုမြန်မာစာနယ်ဇင်းကောင်စီယာယီကဒီကနေ့မှာအတည်ပြုထုတ်ပြန်ပေးလိုက်ပါတယ်။ဒီအကြောင်းကိုဆက်ပြီးတင်ပြပေးပါမယ်ရှင်။ရွေးကောက်ပွဲကျင်းပနေချိန်အတွင်းမဲဆန္ဒနယ်မြေတွေကိုသတင်းလိုက်လံရယူမဲ့သတင်းမီဒီယာသမားတွေအနေနဲ့သိရှိလိုက်နာထားတဲ့မီဒီယာကျင့်ဝတ်ဆိုင်ရာအချက်တွေနဲ့အတူသက်ဆိုင်ရာရွေးကောက်ပွဲကော်မရှင်တာဝန်ရှိတဲ့သူတွေမဲယုံမှုတွေနဲ့သတင်းမီဒီယာသမားတွေအကြားအပြန်အလှန်သိရှိနားလည်ထားတဲ့အချက်တွေကိုစုစည်းပြီးတော့အတည်ပြုထုတ်ပြန်ပေးတာဖြစ်တဲ့အကြောင်းမြန်မာစာနယ်ဇင်းကောင်စီယာယီကဥစော်တက်ထွေးက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
အဓိကတော့ကျွန်တော်တို့နာမည်အထွေထွေရွေးကောက်ပွဲပါကျွန်တော်တို့သတင်းသမားတွေကပြီးခဲ့တဲ့2010ရွေးကောက်ပွဲတွေပုံမပြီးတော့သတင်းလွတ်လပ်ခွင့်ရရှိမယ်လို့မျှော်မှန်းထားပါတယ်အဲလိုမျိုးသတင်းတွေသွားယူတဲ့အခါမှာသက်ဆိုင်ရာရွေးကောက်ပွဲကော်မရှင်ရဲ့တာဝန်ရှိပုဂ္ဂိုလ်တွေနဲ့မဲရုံမှုတွေကကျွန်တော်2010နဲ့ကြားရရွေးကောက်ပွဲမှာတချို့နေရာတွေမှာနားလည်မှုလွဲမှားပြီးပြဿနာဖြစ်ပွားတာတွေရှိခဲ့တယ်အဲတော့အဲ့ဒါတွေနဲ့ပတ်သက်ပြီးတော့လက်ရှိကျွန်တော်တို့လာမယ့်ရွေးကောက်ပွဲမှာမီဒီယာသမားတွေကသတင်းယူတဲ့အခါမှာဘယ်ချက်တွေကတော့ရွေးကောက်ပွဲကော်မရှင်ကတားမြစ်ထားတဲ့ချက်တွေဖြစ်ပြီးတော့ဘယ်ချက်တွေကတော့သတင်းသမားတွေအတွက်အကြရှိရမယ့်အခွင့်အရေးဆိုတာကိုရှင်းရှင်းလင်းလင်းပြောဖို့လိုတယ်လို့ကျွန်တော်တို့ရွေးကောက်ပွဲကော်မရှင်ရဲ့စီးပွားမှာပြောခဲ့ပါတယ်။ဒါကြောင့်သူတို့ကခွင့်ပေးနိုင်တဲ့အချက်လက်တွေနဲ့တားမြစ်ထားတဲ့အချက်လက်တွေတူးဆန်တုံးတွေကိုကျွန်တော်တို့ကဒါကြီးအားလုံးကျွန်တော်နိုင်ငံကကျွန်တော်တို့ရွေးကောက်ပွဲဆိုင်ရာကြီးဝဲဆန်တုံးတွေနဲ့ကျွန်တော်တို့တိုင်းရှင်းကြည့်ရဲပြီးတော့မြန်မာနိုင်ငံတနက်ကြားမှာရှိနေတဲ့ကျွန်တော်တို့သတင်းသမားတွေနဲ့ကျွန်တော် watch call တွေလုပ်ပြီးတော့တို့ရဲ့အကြံပြုချက်တွေကိုကျွန်တော်ထည့်သွင်းပြီးတော့မှကျွန်တော်တို့ election reporting guidebook ကိုကျွန်တော်တို့ကဒီနေ့ထုတ်ဝေလိုက်တာပါ
မြန်မာတနိုင်ငံလုံးအတိုင်းအတာနဲ့ပြည်နယ်တိုင်းဒေသကြီးကနယ်မြေအသီးသီးမှာရွေးကောက်ပွဲကျင်းပနေတဲ့အချိန်သက်ဆိုင်ရာနယ်မြေအလိုက်မဲယုံတွေမှာသတင်းသမားတွေသတင်းရယူတဲ့အခါသတင်းဓာတ်ပုံမှတ်တမ်းဗီဒီယိုစတဲ့သတင်းရိုက်ကူးမှုတွေမှာစောင့်သိရှောင်သိလိုက်နာသင့်တဲ့သတင်းသမားကျင့်ဝတ်တွေနဲ့ပတ်သက်လို့လည်းဒီလမ်းညွှန်ချက်ထဲမြန်မာစာနယ်ဇင်းကောင်စီယာယီကအသေးစိတ်ထည့်သွင်းဖော်ပြထားပါတယ်
ဆက်ချောင်းမျက်နှာလောက်ရှိတယ်အခြေခံလိုက်လာရမယ်ကြီးဝင်နေရှိတယ်အထူးသဖြင့်ပါတီငယ်ကျွန်တော်တို့မခွဲခြားဘဲနဲ့ဘဲမလိုက်ဖဲနဲ့ကျွန်တော်တို့ရေးသားပြင်ပြဖို့နောက်စရီးတဲ့အခါမှာတိကျမှန်ကန်ဖို့နဲ့ရွေးကောက်ပွဲမှာရွေးကောက်ခံရတဲ့ကိုယ်စားလှယ်တွေရဲ့တင်းရက်ဆက်တွေကိုကြီးညာတဲ့အခါမှာတိကျဖြစ်ဖို့ကျွန်တော်တို့တာဝန်ရှိပါတယ်အဲ့ဒါတွေကလှုပ်ဆောင်ရမယ့်အရာတွေဖြစ်ပြီးတော့ကျွန်တော်တို့မလှုပ်ဆောင်မယ့်အရာကကျွန်တော်တို့ဒီဟိုရွေးကောက်ကော်မရှင်နဲ့မဲယုံမှုတွေကနေပြီးတော့မှဟိုတင်းမီဒီယာသမားတွေအနေနဲ့ဟိုဒါရောက်တည်ယူလို့မရတဲ့အချက်လက်တွေလည်းရှိပါတယ်။အဲ့ဒါတွေလည်းအဝေးရနဲ့ဖြစ်ဖို့ကြက်တင်ထားတာရှိတယ်။အထူးသဖြင့်ကတော့ကျွန်တော်တို့ဒီစာအုပ်ရဲ့နောက်ဆုံးပိုင်းမှာကျွန်တော်တိုင်းနဲ့ပြည်နယ်14ခုကရွေးကောက်ပွဲပြင်အောင်ရှိသူခရိုင်စစ်အစစ်ရှိနေတဲ့ community သတင်းသမားတွေမြင်ဖြစ်ဆိုခဲ့လူသက်ဆိုင်ရာမဲယုံတစ်ခုနဲ့ပတ်သက်ပြီးအဓိကတောင်းဝန်ရှိသူကဖြေကြားမယ်စနစ်ကိုကျွန်တော်တို့ဂရီးကိုရဲ့တို့ရဲ့ဖုန်းနံပါတ်နဲ့လူနာမဲတွေဒါရဲ့နောက်ရွေးကောက်ပွဲကိုမှတ်ပုံတင်ထားတဲ့ပါတီ52ခုရဲ့ကျော်ရီဆိုဝင်ရှိသူရဲ့ဖုန်းနံပါတ်နဲ့လူနာမည်တွေကိုထည့်ထားပါတယ်။အဲဒါကြတော့ election guidebook ကိုအကြံပေးဖတ်ထားရင်ကျွန်တော်ဒီရေကောက်ပွဲမှာသတင်းယူရခါမှာမိမိတို့သတင်းသမားတွေအတွက်အန္တရာယ်နည်းနည်းတွေပြဿနာနည်းနည်းတွေနဲ့အောင်ကျွန်တော်တို့အနေနဲ့ကူညီဆောင်ရတာဖြစ်တယ်။နောက်တစ်ခုကသက်ဆိုင်ရာသတင်းနဲ့ပတ်သက်ပြီးမေးမြန်းစရာရှိတဲ့လူကိုမေးမြန်းနိုင်အောင် item မှာထည့်သွင်းထားပါတယ
်။အခုနှစ်ပိုင်းတွေအတွင်းမှာသတင်းဖြစ်ပွားရာနေရာတွေကိုတွားရောက်သတင်းရယူနေတဲ့သတင်းသမားတွေအပေါ်မှာပြစ်မှတ်ထားနှိပ်ကွပ်ဖမ်းဆီးမှုတွေဖြစ်ပွားလာနေတာအပြင်သတင်းရေးသားဖော်ပြမှုတွေနဲ့ပတ်သက်ပြီးတော့တရားစွဲဆိုအဖမ်းဆီးထောင်ချခံရတဲ့အတွက်အတန်အသင့်ရရှိခဲ့တဲ့မြမသတင်းလွတ်လပ်ခွင့်ဟာပြန်ပြီးတော့ကြာဆင်းလာနေတယ်လို့အများကဝေဖန်နေကြတာပါ။ဒီလိုမျိုးအခြေအနေမှာသတင်းသမားတွေရွေးကောက်ပွဲကာလအတွင်းလုံခြုံမှုရှိပြီးတော့အနေရမဖြစ်အောင်လို့သတင်းမီဒီယာအဖွဲ့အစည်းတာဝန်ရှိတဲ့သူတွေဘက်ကအခုလိုလှုံ့ဆော်တာဖြစ်တယ်လို့လည်းစာနယ်ဇင်းကောင်စီယာယီကဥဇော်တထွေးကပြောပါတယ
်။ဒီ2014ကလေးကြားထဲမှာသတင်းသမားတွေအနေနဲ့သတင်းတိုက်ယူရင်တရားစွဲဆိုခံရတာ၊ဖမ်းဆီးခံရတာ၊ထောင်ချခံရတာရှိပါတယ်။အဲဒါကြီးအားလုံးနဲ့ပတ်သက်ပြီးတော့ဘာကြောင့်ဟိုထောင်ချတရားစွဲခြင်းခံရလဲဆိုတာကိုလေ့လာလိုက်တဲ့အခါမှာအများဆုံးသတင်းသမားတွေရင်ဆိုင်ရတဲ့ဥပဒေပုံမှန်တွေရှိနေပါတယ်။သတင်းသမားတွေအနေနဲ့ပို့ပြီးကြေကြေတန်းတန်းသိပြီးတော့ကျွန်တော်တို့သတင်းယူတဲ့အခါမှာကိုယ့်ကိုအန္တရာယ်ပြုနိုင်မယ့်အဟာရဥပမာအဖြစ်ကျွန်တော်တို့ဒီပိုင်းဆက်ကျူးလွန်မှုဆိုတာမျိုးရှိတယ်အဆောက်အုံဟိုကြော်နေမှုလိုမျိုးဟာတွေရှိတယ်နောက်တစ်ခုကကျွန်တော်တို့ဝတ္တရားနှောက်ယှက်မှုလိုဟာမျိုးတွေရှိတယ်နောက်ပြီးတော့ပင်ဖြစ်မှုလိုဟာမျိုးတွေရှိတယ်အဲ့လိုလိုတွေနဲ့တရားစွဲဆိုခံရတာတွေကနေပြီးတော့ဒီသတင်းသမားတွေရှောင်ရှားနိုင်အောင်ပထမစဉ်းစားပါတယ်ရွေးကောက်ပွဲမှာသတင်းယူတဲ့အခါမှာထပ်ပြီးတော့ရွေးကောက်ပွဲသတင်းယူရင်လည်းကိုယ့်ကိုအန္တရာယ်ပြုနိုင်မယ့်ထောင်ချောက်တွေအခြေအနေရတဲ့အတိထားပြီးရှောင်လွှဲနိုင်ဖို့အတွက်ကိုကျွန်တော်တို့ကဒီဟာကိုစိတ်ပူတဲ့အတွက်ကြောင့်ဒီဟာကိုကျွန်တော်တို့ကအကျိုးပန်းထားခြင်းဖြစ်ပါတယ
်။ဒီကနေ့မေလ3ရက်နေ့မှာအတီးပြုတ်ထုတ်ပြန်လိုက်တဲ့မြန်မာသတင်းစာဆရာများအတွက်ရွေးကောက်ပွဲဆိုင်ရာလမ်းညွှန်ကိုမြန်မာစာနယ်ဇင်းကောင်စီယာယီနဲ့အတူ ဒိမတ်နိုင်ငံအခြေဆိုင်နိုင်ငံတကာမီဒီယာပံ့ပိုးရေးအဖွဲ့တို့ကနေပူးပေါင်းစီစဉ်ဆောင်ရွက်တာဖြစ်ပါတယ်ရှင်။